အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာအမေရိကန်ကပြုလုပ်တဲ့မောင်းသူမဲ့ဒရုန်းရင်နဲ့တိုက်ခိုက်မှုအတွင်းအရေးပါတဲ့တာလီဘန်တပ်မှုတအုပ်သေဆုံးသွားတာကြောင့်ဒါဟာတာလီဘန်တို့အတွက်အမတန်အထိနာသွားစေတဲ့ဆုံးရှုံးမှုဖြစ်ပါလေ။ဟယ်မန်ခရိုင်အတွင်းကနော်ဇတ်ဒေသမှာလုပ်ဖော်ကိုင်ပွဲ၄ဦးနဲ့အတူစနေနေ့ကသေဆုံးသွားသူဟာမူလာအဗ်ဒူမနန်ဆိုသူဖြစ်ကြောင်းအာဖဂန်နဲ့တာလီဘန်အရာရှိတွေကတင်းငွေနေမှာအတည်ပြုပြောဆိုပါတယ်။မနန်ဟာတာလီဘန်တို့ထိန်းချုပ်ထားတဲ့ဒါမှမဟုတ်ထိန်းချုပ်နိုင်ရေးအတွက်တိုက်ပွဲဝင်နေတဲ့အဲ့ဒီဒေသအတွင်းမှာအတိုက်ခံအစိုးရတပ်ဖွဲ့တရှိနေသူဖြစ်ကြောင်းနဲ့သူတေဆုံးမှုဟာသူတို့အတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ကြောင်းတာလီဘန်အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဟယ်မန်ခရိုင်ဟာအာဖဂန်နိုင်ငံအတွင်းမူရစ်ဆေးဝါးအများဆုံးထုတ်လုပ်တဲ့ဒေသဖြစ်ပြီးတာလီဘန်တို့အတွက်ရန်ပုံငွေရအောင်အဲ့ဒီမူရစ်ဆေးရောင်းချတဲ့လုပ်ငန်းတွေကိုမနန်းကထိန်းချုပ်ထားတာပါ။အမေရိကန်တို့ကြောတော့နောက်ခံပေးထားတဲ့အာဖဂန်အစိုးရတပ်ဖွဲ့တွေလက်ထက်ကနေဟယ်မန်ခရိုင်ရဲ့65ရာခိုင်နှုန်းရအောင်လဲသူကဆွမ်းဆောင်ခဲ့တယ်လို့ဆိုပါတယ်။